မြန်မာစစ်တပ်ကနယ်မြေရှင်းလင်းရေးတွေလုပ်နေတဲ့စကိုင်းတိုင်းထဲမှာတော့ဒေသခံတောင်သူတွေအနေနဲ့လက်နက်ကင်ပြည်ပခတိုက်ပွဲတွေအပြင်ရာသီဥတုမမှန်တာဓာတ်မြေဩဇာဝယ်ယူလို့မရတာတွေကြောင့်စိုက်ပျိုးရေးလုပ်ငန်းတွေမှာအခက်တွေ့နေရပါတယ်။စကိုင်းကဒေသခံတောင်သူတွေကြုံနေရတဲ့အခက်အခဲအကြောင်းသတင်းပေးပို့ချက်ကိုတော့ကိုအောင်အောင်ပြောပြပေးပါရှင်။
စကိုင်းတိုင်းအတွင်းမြန်မာစစ်တပ်ရဲ့နယ်မြေရှင်းလင်းရေးထိုးစစ်တွေမှာမြေပြင်ကထိုးစစ်တွေအပြင်လေကြောင်းကပါတိုက်ခိုက်မှုတွေရှိနေပါတယ်စစ်တပ်နဲ့ဒေသခံကာကွယ်ရေးတပ်ဖွဲ့တွေရဲ့တိုက်ပွဲတွေကြားစိုက်ပျိုးရေးကိုအဓိကအားထားအသက်မွေးကြတဲ့ဒေသခံတောင်သူတွေသူတို့ရည်တည်ရေးအတွက်လုပ်ငန်းတွေကိုကောင်းကောင်းမွန်မွန်မလုပ်နိုင်ကြပါဘူးဒီကြားထဲမှာရာသီဥတုမမှန်ကန်တာတွေကြောင့်အပိုးအရှံမရှိပဲစားလောက်ယုံလောက်ပဲစိုက်ပျိုးနေရတယ်လို့မင်းကြီးမျိုးနေကတောင်သူတူကပြောပါတယ်
ဒါတောင်သူတွေမဲ့တော့လယ်ရီကပိုးပိုးရီတားကြနေကြတာပါအဲရာသီဥတုဖောက်ပြတော့ခါကျတော့ကြတော့တာပေါ့ကျွာတဲ့ခါပြင်းသွားပြီးမှပြတ်တဲ့ခါကျတော့လည်းဒါပြတ်နေရတင်းပူအနှွေဖြစ်တာကြအဲတော့သူတို့စကြောင်းထိုးလာတာမျိုးပါမျိုးဆိုရင်ဒါလူတွေကအလော့ပုံးဆောင်လာရတာပါကျွဲကျွဲနွားရီတော်တဲ့တောင်ထဲမှာလွတ်ပြက်လိုက်ပြီးမှအဲဆိုတော့စိုက်ခင်းလေးကိုဘီမစိုက်နိုင်တာပေါ့မိမိဝန်းတာလေးတက်လောက်ပဲစိုက်ကြပြူကြရတာပါ
အခုလိုအခက်အခဲတွေအပြင်စိုက်ပျိုးရေးမှာအဓိကမရှိမဖြစ်လိုအပ်တဲ့ဓာတ်မြေဩဇာဝယ်ယူဖို့လည်းအခက်အခဲတွေရှိနေပါတယ်။နေမီအေဂျင့်မှုမရှိတော့တဲ့အတွက်ဓာတ်မြေဩဇာဖြန့်ဖြူးတဲ့ကုမ္ပဏီတွေလည်းမရှိတော့သလိုဝယ်ဖို့လည်းမလွယ်တော့ဘူးလို့မြောင်ဒေသခံတောင်သူတယောက်ကပြောပါတယ်
။စိုက်ကြပြူကြဆိုတာဒီမြေဩဇာတွေကမတုံးလို့ရလဲမရဘူးလေအစင်မပြေတော့ကြတာအခုမြေဩဇာတွေဆိုလို့ရှိရင်ဟိုဟာဟိုကြာလာပြီလေမြေဩဇာဆိုအသွင်မခံတာတွေပေါ့နော်။ဝယ်ဖို့လည်းခက်တယ်ပြီးလို့ရှိရင်ညောင်းနဲ့ဆိုင်တွေလည်းမရှိကြတော့ဘူး။ညောင်းနဲ့တည်းမှာဒီလိုရှင်ကျွန်တော်ကမြေဩဇာတွေဆိုလို့ရှင်လည်းကျွန်တော်တို့ကုမ္ပဏီတွေကနေပြီးတော့တွင်းတယ်စိုက်ဟိုဟာစိုက်ခင်းသမားတွေစီကိုပို့တယ်ဒီလိုရှင်မျိုးဟိုပဲပေါ်တဲ့အချိန်မှာတို့ကသက်ဆံပြန်ယူကြပါဗျာအဲ့လိုမျိုးလုပ်တာအခုဟာအဲ့လိုမျိုးလုပ်မဲ့ကုမ္ပဏီတွေလည်းမရှိတော့ဘူးကိုယ့်ဘာသာကိုယ်ဝယ်သုံးအောင်လည်းစိုင်နေရမရှိဘူးစိုင်ရှိတဲ့စိုင်တွေကလည်းမရောင်းရတော့ဘူးရောင်းလို့ရပြန်တော့လည်းဟိုဟာဟိုလမ်းမဆက်သွယ်ကြီးကဒီလောလောနဲ့အပယ်လို့မရတော့ဘူးဗျာနော်အဲ့ဒီအခက်အခဲတွေကတော့အကုန်ကြုံနေကြတာဆိုရယ်တနေ့လုံးမှာ
ဒေသခံ PDF တပ်ဖွဲ့တွေဟာနေမြေတွင်းမှာခိုလုံပြီးအကြမ်းဖက်မှုတွေကျူးလွန်နေတယ်လို့မြန်မာစစ်တပ်ဘက်ကဆွဆဲထားပါတယ်။ဓာတ်မြေဩဇာမှာပါဝင်တဲ့ဓာတ်ရုပစ္စည်းတွေဟာမိုင်းတွေပြုတ်လို့ရမှာကုန်ကျန်းအဖြစ်ပါဝင်တယ်လို့ယူဆပြီးဓာတ်မြေဩဇာတင်သွင်းတာကိုကန့်သက်တာဖြစ်နိုင်တယ်လို့ဒေသခံတချို့ကခန့်မှန်းပါတယ်။တစ်ချိန်တည်းမှာနေမြေရှိလင်းတဲ့စစ်စင်ရေးအတွင်းနေအိမ်တွေမိရှုခံပြီးစိုက်ပျိုးရာသီရောက်ရှိချိန်စိုက်ပျိုးဖို့စုဆောင်းထားတဲ့မျိုးစေ့တွေလည်းမိတဲ့ပါသွားတယ်လို့ဒေသခံလယ်သမားတွေကပြောပါတယ်။ဒါကြောင့်လာမယ့်နှစ်မှာတီးနှံအတွက်တိတိတသာယောနေမယ်လို့တောင်သူတွေကခံမှန်းနေကြပါတယ
်စစ်တပ်နယ်မြေရှင်းလင်းရေးလုပ်နေတဲ့စကိုင်းတိုင်းထဲမှာတောင်သူတွေကြုံနေရတဲ့အခက်အခဲကိုကိုအောင်ကပြောပြပေးခဲ့တာဖြစ်ပါတယ်ရှင်